အခုတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်။စေစုရခိရဲ့ရက်ွက်ကြီးရအုပ်စုငြိမ်မှုပြင်ပမှုတည်ဆောက်ရေးအဖွဲ့ဟာအခုခေတ်မှာရက်ကြီးအုပ်ချုပ်ရေးအဖွဲ့ဖြစ်လာပါတယ်။ဒါပေမဲ့ဒီလူလူလူပါဝင်မှုကတော့နည်းနေသေးသောဦးအောင်ခင်ကရေးသားပြီးကျွန်တော်ညံဝင်းအောင်ကကူညီတင်ဆက်ထားပါတယ်ခင်ဗျာ။
အထွေထွေအုပ်ချုပ်ရေးဌာနရဲ့စည်ရဲရမြန်မာပြည်မှာကျေးရွာပေါင်း6300ကျော်ရှိပြီးကျေးရွာအုပ်စု13000ကျော်နဲ့ရက်ွက်3400ကျော်ရှိပါတယ်။ကျေးစိုးရခင်မှာရက်ွက်ကျေးရွာအုပ်စုငွေဝတ်ပြည်ပြမှုတည်ဆောက်ရေးအဖွဲ့ကအုပ်ချုပ်ပါလေ။ဒီအဖွဲ့မှာအရက်လူကြီး3ဦးနဲ့ထွေအုပ်ဦးတည်ဌာနအမှုသားစည်ရဲ2ဦးပါဝင်ပါလေ။ဦးသိန်းစိန်အစိုးရလက်ထက်2012မှာရက်ွက်တော့မဟုတ်ကျေးရွာအုပ်စုအုပ်ချုပ်ရေးဥပဒေကိုပြဋ္ဌာန်းပြီးရက်ကျေးအုပ်ချုပ်ရေးမှုကိုစိန်ခုကိုယ်စားလှယ်တွေကရုပ်ွက်မဲဆန္ဒပေးပြီးရွေးချယ်တဲ့စနစ်ပေါ်ပေါက်လာပါလေရက်ကျေးအုပ်ချုပ်ရေးမှုရဲ့လုပ်ငန်းတာဝန်ဟာအများကြီးပါလူကြုံရေးတရားဥပဒေစုမိုးရေးရက်ရွာအေဂျင့်ပါရာရေးပြည်သူအကျိုးဆောင်ရွက်ရေးကျင့်လက်တွင်လို့ရေးစီးရဲနွမ်ပါမှုရော့ချရေးနေရာမျိုးစီမံခန့်ခွဲခြင်းမျိုးကုန်းရဲ့အစိုးရချင်းတွေကိုခောက်ခံပေးခြင်းအဘောဝအဒီကာခွေကြီးကေစီပြန်လည်နေရခြားခါရေးစတာဒီအများအပြားပါဝင်ပါတယ်
။များပြားလာတဲ့လုပ်ငန်းတွေကိုရက်ကြီးအုပ်ချုပ်ရေးမှုဆောင်ရွက်နိုင်ဖို့အတွက်အထွေထွေအုပ်ချုပ်ရေးဦးစီးဌာနကရက်ကြီးအုပ်စုစည်းရေးခံနာရမယ်လို့2012ဥပဒေအခန်း14မှာဖော်ပြပါတယ်။ရက်ကြီးအစည်းအဝေးရဲ့ဆုံးဖြတ်ချက်တွေကိုရက်ကြီးအုပ်ချုပ်ရေးမှုရဲ့ညွှန်ကြားချက်အတိုင်းစီးကအကောင့်ထဲပေါ်ရမယ်လို့ဥပဒေမှာရေးထားပါတယ်။ကျေးရွာအုပ်စုမှာထားရှိရမယ့်စီးရင်းစရာနဲ့ပုံစံဒီကောက်ယူတာကိုလည်းစီးဝန်ထမ်းကပဲလုပ်ရမယ်လို့ဆိုပါတယ်။ပြည်တော်စုအစိုးရရဲ့ချင်းမြင့်ထောက်ကမ်းငွေကိစ္စ၊ရုံးသုံးစည်းစီးရင်းလုပ်တဲ့ကိစ္စစတဲ့အသုံးစည်းပြန်နှံကိုရက်ကြီးစီးကရေးဆွဲပြီးရက်ကြီးအုပ်ချုပ်ရေးမှုကိုတင်ပြရပါတယ်။ဒါကြောင့်ရက်ကြီးစီးကပြည်စုထင်းထင်းထားတဲ့ပုံစံပေါင်း33ခုရှိပါတယ်။ဒါကြောင့်ရက်ကြီးအုပ်ချုပ်ရေးမှုကိုရွေးချယ်တင်မြှောက်ထားပေမဲ့ရက်ကြီးရုံးကိုအုပ်ချုပ်သူတွေဟာထွေအုပ်ဦးစီးဌာနရဲ့အမှုတန်းတွေဖြစ်နေပါလေ
။အစိုးရရန်တရားမှာအနေဆုံးအဆင့်ကနေပြည်သူလူထုတိုက်ရိုက်ထိခိုက်နေတဲ့ရက်ကြီးအုပ်ချုပ်ရေးမှုရဲ့အခန်းကဏ္ဍဟာပြုပြင်ပြောင်းလဲရေးမှာအလွန်အရေးကြီးပါတယ်။ရက်ကြီးအုပ်ချုပ်ရေးမှုနဲ့ပတ်သက်ပြီးပြည်သူသဘောထားကိုသိရအောင်ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ် UNDP က2014တနှစ်လုံးတိုင်းနယ်ပြည်နယ်စလေးဟုကလူပေါင်း9000ကျော်ကိုမေးမြန်းစုံစမ်းပါတယ်။ရေရရှိမှုဆက်ွယ်ရေးကောင်းမှုအလို့ကံရရှိမှုကိုအများစုကလူလားကြောင်းဖော်ပြကြပါတယ်။ကျင့်လက်ဒေသဖွံ့ဖြိုးတိုးတက်ရေးဆိုင်ရာကြံစည်တွေကိုရက်ကြီးအုပ်ချုပ်ရေးမှုကဖြေရှင်းရမယ်လို့မေးမြန်းခံရသူ35ရာခိုင်နှုန်းကယူဆပါတယ်။ကျင့်လက်ဖွံ့ဖြိုးရေးကြံစည်တွေကိုအစိုးရသိပေမဲ့ဘာမှလုပ်မပေးနိုင်ဘူးလို့ယူဆသူက65ရာခိုင်နှုန်းရှိပါတ
ယ်။ဧရာဝတီတိုင်းဒေသကြီးကဖျားပုံဒီဒီရဲ့စိုက်လက်နဲ့ဘူကလေးမြို့နယ်တွေကိုတန်လွင်နိုင်ငံသားစွမ်းရည်မြင့်ပင်ရေးအဖွဲ့ကကွင်းစင်းလေ့လာပြီးလွန်ခဲ့တဲ့ဩဂတ်လကအစီအစဉ်ခံစာထုတ်ပြန်ပါတယ်။ရက်ကြီးအုပ်ချုပ်ရေးမှာပြည်သူလူထုပါဝင်မှုကိုလေ့လာတဲ့ကွင်းစင်းသုတေသနဖြစ်တယ်လို့ဆိုပါတယ်။မိမိနဲ့သက်ဆိုင်တဲ့စေအိမ်မှု၊ယာအိမ်မှုနဲ့အုပ်ချုပ်ရေးမှုရဲ့အညီကိုပြည်သူ85ရာခိုင်နှုန်းကသိကြပါတယ်။ထောက်ကန်စာပေးတာနဲ့ပြဿနာဖြေရှင်းပေးတာလောက်သာတိကျပြီးအုပ်ချုပ်ရေးအဖွဲ့ဝင်တွေရဲ့လုပ်ငန်းကိုအသေးစားမသိသူကအများစုဖြစ်နေပါလေ။ပြည်သူအခွင့်အရေးကိုလည်းမသိသူကပိုများပါလေ။ရက်ကြီးအုပ်ချုပ်ရေးဥပဒေကိုကြားဘူးသူများပေမဲ့ညင်မှုသူဆက်ဘူးသူကမရှိသလောက်ဖြစ်နေပါလေ။ဥပဒေပါအချက်လက်ကိုတဆင့်စကားတဆင့်ကြားပြီးသိရှိတာတွေဟာလွဲမှားနေတာတွေကများနေပါလေ။
ဒါပေမဲ့ကျင်းလက်အုပ်ချုပ်ရေးဥပဒေကိုလူတိုင်းသိရှိထားတဲ့နည်းလို့ပြည်သူအများစုကယုံကြည်ကြပါတယ်။အုပ်ချုပ်ရေးမှုရွေးပွဲမှာကျင်းရအုပ်စုဟာမြို့ပေါ်ရက်ခွက်တဲ့ပိုပြီးတက်သွားတယ်လို့တန်ခွေအဖွဲ့အစည်းအဝေးခန်းစာမှာဖော်ပြပါတယ်။ရက်ခွက်နဲ့ကျင်းရအုပ်ချုပ်ရေးဆိုတဲ့အမည်ဟာစစ်အစိုးရရဲ့ညီဝတ်ပြည်ပြားရေးခေတ်ကိုရောင်ပြန်ဟောက်တယ်လို့ဖြစ်နေတာမို့ဒီမိုကရေစီခေတ်လူထုပါဝင်မှုနဲ့ကပ်ညီတဲ့အမည်တစ်ခုလွှဲပြောင်းပေးဖို့လိုတယ်လို့တန်လွေအဖွဲ့ကကြံပေးထားပါတယ်။ရက်ကြီးအုပ်ချုပ်ရေးမှုရွေးခေါ်ပွဲဟာဒီမိုကရေစီအတွင်းကူးပြောင်းရေးမှာအခြေခံကြတာမို့ပြည်သူလူထုပုံမူပါဝင်လာနိုင်အောင်ပြုမြင်ဖို့လိုပါတယ်။လက်ရှိစနစ်မှာရွေးခေါ်တင်ပြောင်းထားတဲ့ကျေးရွာအုပ်ချုပ်ရေးမှုကို မျိုးနယ်အုပ်ချုပ်ရေးမှုဖြုတ်ပြစ်နိုင်တာဟာလေရွက်ောက်ပွဲသဘောတရားကိုအားနည်းစီပါလေရွက်ောက်တင်ရောက်ထားသူကိုအုပ်ချုပ်ရေးအရာရှိကဖြုတ်ပြစ်နိုင်တဲ့သဘောဖြစ်နေတာကိုပြင်ဆင်ဖို့လိုပါတယ် NLD အစိုးရလက်ထက်2018ဒီဇင်ဘာလ28ရက်ကစပြီးအထွေထွေအုပ်ချုပ်ရေးဦးစီးဌာနကိုပြည်ထောင်စုအစိုးရအဖွဲ့ရုံးဝင်ကြီးဌာနလက်အောက်ကိုလွှဲပြောင်းပေးလိုက်ပြီးမှဒီမိုကရေစီဒေသန္တရအုပ်ချုပ်ရေးပြစ်လာလိမ့်မယ်လို့ပြောလို့ရပါတယ်ခင်ဗျာ